တရုတ်ဆက်သွယ်ရေးကုမ္ပဏီ Huawei ရဲ့ 5G ဆက်သွယ်ရေးနည်းပညာအသုံးပြုရေးဗြိတိန်နိုင်ငံရဲ့ဆုံးဖြတ်ချက်ဟာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါပြဿနာကြောင့်ပြောင်းလဲသွားနိုင်တယ်လို့ဗြိတိန်တာဝန်ရှိသူတွေကပြောပါတယ်။ဗိုင်းရပ်စ်တင်ဖြစ်ပေါ်တဲ့မူရင်းစစ်မြစ်သတင်းမှားတွေကိုတရုတ်တို့ထုတ်ပြန်နေတာနဲ့ဒီရောဂါကူးစက်မှုနဲ့အန္တရာယ်ရှိမှုအတိုင်းအတာကိုဝေ့လည်ကြောင်ပတ်လို့ပြောဆိုနေတာတွေကိုလက်တုံ့ပြန်တဲ့အနေနဲ့အခုလိုဆုံးဖြတ်ချက်ပြောင်းလဲမှာဖြစ်တယ်လို့လည်းဆိုပါတယ်။ဗြိတိန်နိုင်ငံအတွင်း COVID-19 ကြောင့်သေဆုံးသူအရေအတွက်များပြားလာတာနဲ့အမျှဗြိတိန်နိုင်ငံအတွင်း 5G ကုန်ရက်တည်ဆောက်ခွင့်တရုတ်ကုမ္ပဏီ Huawei ကိုပိတ်အပ်ထားတာကိုပြန်ပြောင်းပစ်ဖို့ဗြိတိန်အစိုးရအဖွဲ့ဝင်ဝန်ကြီးတော်တော်များများကဝန်ကြီးချုပ် Boris Johnson ကိုတိုက်တွန်းနေကြပြီဖြစ်ပါတယ်။ဝန်ကြီးချုပ် Johnson ကလည်းဆုံးဖြတ်ချက်ကိုပြောင်းပစ်ဖို့များတယ်လို့ British သတင်းစာတွေမှာရေးသားထားပါတယ်။အမျိုးသားလုံခြုံရေးအရ Huawei ကိုလက်မခံဖို့ virus ပြဿနာမပေါ်ခင်ကတည်းက American တို့ကတိုက်တွန်းထားတာပါ။တရုတ်နိုင်ငံအတွင်းဝရဖြန့်ချီနေသူတွေကကိုရိုနာဗိုင်းရပ်စ်ဖြစ်ပွားရမှုမှာအမေရိကန်စစ်တပ်အားကစားကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုပြစ်တင်ပြောဆိုဝရဖြန့်ချီနေတာကြောင့်ဗြိတိန်နိုင်ငံနဲ့တခြားဥရောပနိုင်ငံတွေမှာထိအဆိုးရပေါ်ပေါ်ပြီးစိတ်ဆိုးအမျက်ထွက်နေကြတာပါ။ကိုရိုနာဗိုင်းရပ်စ်ဟာဝူဟန်မြို့တောရိုင်းတိရစ္ဆာန်ရောင်းဝယ်ဖောက်ကားရာဈေးကနေလင်းတို့ဒါမှမဟုတ်တင်းကွေချက်ကတစ်ဆင့်လူကိုကူးစက်ပြန့်နှံ့တာလို့အများကတန်တရားရှိနေကြတာပါခင်ဗျာ။